ပရာရှင်မခင်ဗျာကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ကြားမှုချုပ်ဒေါက်တာလီကျုံးဘူးခါသူ့ရဲ့အုံနောက်ထဲမှာတွေးခွဲနေတာကိုပြီးခဲ့တဲ့သတင်းပတ်ကုံမှာခွဲစိတ်ကုသမှုခံယူခဲ့ပြီးတဲ့နောက်ကွယ်လွန်သွားခဲ့ပါတယ်သူဟာအသက်62နှစ်အရွယ်ရှိပြီးဇနီးနဲ့သားတစ်ယောက်ကျန်းရှိခဲ့ပါတယ်ဒီအကြောင်း VOA သတင်းတော် Research Lane ဂျနီဗာကနေသတင်းပေးပို့ထားတာကိုကိုကျော်သိန်းကဆက်ပြီးတော့တင်ပြပေးပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကမ္ဘာ့ကျန်းမာရေးဆိုင်ရာအစည်းအဝေးရဲ့နှစ်ပတ်လည်ညီလာခံပြုလုပ်နေတဲ့အချိန်မှာဒေါက်တာလီကျုံးဟုတ်တည်ဆုံးမှုကိုကြေညာခဲ့တာပါအလတ်ချင်းဂီတတန်ထွက်ပေါ်လာခဲ့ပြီးတဲ့နောက်ဂျနီဗာကုလသမဂ္ဂရုံးရဲ့ညွှန်ကြားရေးမှူးကကုလသမဂ္ဂအတွင်းမှူးချုပ်ပေးပို့တဲ့ချီချူးဂုံပြုတ်သွင်းလာကိုဖတ်ကြားပြီးဒီသတင်းပတ်မှာကျင်းပတဲ့ကျန်းမာရေးဆိုင်ရာအရေးကြီးတဲ့ဆွေးနွေးပွဲကိုဦးဆောင်ဖို့မစ္စတာလီဂျွန်ဝုမလာရောက်နိုင်တော့တဲ့အကြောင်းသတင်းစကားပြောကြားခဲ့ပါတယ
် The Secretary General has also asked me to convey to the World Health Assembly
ညွှန်ကြားရေးမှူးချုပ်ဒေါက်တာလီခုလိုရုပ်တရက်ကျေကွဲပွဲတည်ဆုံးခဲ့ရမှုအပေါ်သူ့ရဲ့အစီမကောင်းဖြစ်ဝန်းနေရမှုကိုကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းအဝေးကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့သက်ဆိုင်ရာဝန်ထမ်းများအားလုံးကိုပြောကြားပေးဖို့အတွင်းမှုချုပ်ကကျွန်တော်ကိုမေတ္တာရက်ခံခဲ့ပါတယ်။သူ့ရဲ့အနက်ရှိုင်းဆုံးဝန်ထမ်းစကားကိုတော့ဒေါက်တာလီရဲ့မိသားစုထံအတွင်းမှုချုပ်ကပေးပို့ခဲ့ပါတယ်လို့ကုလသမဂ္ဂရုံးညွှန်ကြားရေးမှူးကပြောခဲ့ပါတယ်။ဒေါက်တာလီဟာ9နှစ်သက်တမ်းရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ကြားရေးမှူးချုပ်တာဝန်ကို3နှစ်သာထမ်းဆောင်ခဲ့ရပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့မှာလွန်ခဲ့တဲ့23နှစ်ကသူစတင်တာဝန်ထမ်းဆောင်ခဲ့တာပါ။သူဟာကိုရီးယားနိုင်ငံနဲ့ဟဝိုင်ရင်တက္ကသိုလ်တို့မှာပညာသင်ကြားခဲ့ပြီးအများပြည်သူကျန်းမာရေးဆိုင်ရာသူ့ရဲ့ပထမဆုံးအတွေ့အကြုံကတော့တောင်ပစိဖိတ်ဒေသမှာအနာကြီးရောဂါကုသရေးဖြစ်ပါတယ်။ TB အဆုတ်နာရောဂါကုသရေးနဲ့ကလေးတွေမှာဒီရောဂါမဖြစ်ပွားအောင်ကာကွယ်ဆေးအသုံးပြုဖို့စီယုံလှုံ့ဆော်သူတဦးအနေနဲ့သူ့ရဲ့ဂုဏ်သတင်းကြော်ကြားလာခဲ့ပါတယ်။1990ခုနှစ်တွေရဲ့အစောပိုင်းမှာတော့အယုပြော့ယောဂတိုက်ဖျက်ရေးအစီအစဉ်ကိုဦးဆောင်ခဲ့ပြီးဒီယောဂအကြီးအကျယ်ဖြစ်ပွားနေတဲ့တရုတ်ပြည်မှာယောဂပပျောက်သွားအောင်လှုံ့ဆော်နိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကျန်းမာရေးနဲ့လူသားဝန်ဆောင်မှုဆိုင်ရာဝန်ကြီးမိုက်လီဗစ်ကသူနဲ့ဒေါက်တာလီတို့ပြီးခဲ့တဲ့ဆောင်းဦးရာသီအရှိတောင်အရှ6နိုင်ငံစီအတူခီးထွက်ခဲ့တာကိုအမှတ်တရပြန်ပြောပြရမှာ
During the course of our travels, Dr. Lee shared with me how he was, as a young boy, from the
country of Korea. ကျွန်တော်တို့ခီးစဉ်တွင်ဒေါက်တာလီကစစ်တမ်းသင့်ကိုရီးယားနိုင်ငံမှာသူ့ရဲ့ငယ်စဉ်ဘဝဘယ်လိုရှိခဲ့လဲဆိုတာကိုပြောပြတယ်။အဲဒီချမ်းရင်းလာတဲ့ဆောင်းရာသီအတွင်းသူနဲ့သူ့မိခင်တို့တမိုင်းပြီးတမိုင်းတမိုင်းပြီးတမိုင်းလမ်းလျှောက်ပြီးပြည်ပြေးဘဝရောက်နေတဲ့သူ့အဖေကိုလိုက်ရှာခဲ့ကြတယ်။အင်မတန်ခက်ခဲကြမ်းတမ်းနေတဲ့လ3လအကြောင်းပြောပြတယ်ဗျာ။ဒီလိုကြမ်းတမ်းတဲ့အတွေ့အကြုံတွေရခဲ့လို့လေအများပြည်သူတို့တာဝန်ထမ်းရွက်ဖို့သူကိုယ်သူရွေးချယ်မြှုပ်နှံခဲ့တယ်လို့ကျွန်တော်တို့ခံစားရမိတာပါပဲ။ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အကြီးအကဲဖြစ်တဲ့သူဆန်းဆောင်အောင်မြင်ခဲ့တာတွေထဲမှာခုခံအကျဆင်းမှုကူးစက်ရောဂါခံစားနေရတဲ့လူ3000တို့ကိုသူတို့လိုအပ်တဲ့စီဝါတွေ2005ခုနှစ်အကုန်မှာရရှိစေမယ့်အစီအစဉ်တစ်ခုကိုဒေါက်တာလီကစတင်ပေးခဲ့တာလည်းပါဝင်ပါတယ်။သူတည်ဆုံးနေဟာ192နိုင်ငံပါဝင်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ညီလာခံကျင်းပနေခြင်းနဲ့တိုက်ဆိုင်နေပါတယ်။ဒီညီလာခံမှာကမ္ဘာနိုင်ငံတွေကကျမ်းမာရေးဝန်ကြီးတရားကျော်တယောက်လည်းရှိပြီးလာမယ့်နှစ်မှာအဖွဲ့ကြီးကလှုပ်ဆောင်မဲ့အများပြည်သူကျမ်းမာရေးဆိုင်ရာလုပ်ငန်းအစီအစဉ်တွေကိုချမှတ်ရေးဆွဲကြမှာဖြစ်ပါတယ်ကိုကျော်အောင်လေး
ကိုကျော်သိန်းကျေးဇူးတင်ပါ